တော်ရှင်များခင်ဗျအမေရိကန်ပြည်အောင်စုမှာအင်အားပြည့်နဲ့ဟာဗေးမုန်တိုင်းတံဆန်ထားတဲ့တက်ဆက်ပြည်နဲ့အစီပိုင်းဟျူစတန်မြို့အပါဝင်နေရာတော်တော်များများမှာဆန်ကျင်တင်မိုးရွာသွန်းမှုကြောင့်ယူကြီးနေပါတယ်။မိနေချင်းဟာလည်းဆန်ကျင်တင်လောက်အောင်တည့်ရတဲ့အတွက်ဟျူစတန်မြို့နားကဂျီကာတာနှစ်ခုကိုတနင်္လာနေ့မှာဖြည်းဖြည်းချင်းဖွင့်ချခဲ့ရပါတယ်။ယာနဲ့ချီတဲ့ရေပြည်ဒုက္ခရောက်နေသူတွေကယ်ဆယ်နိုင်ဖို့လည်းကူညီကယ်ဆယ်ရေးတွေအစွမ်းကုန်ကြိုးစားနေကြပါတယ်။ဒီအချိန်မှာမုန်တိုင်းကြောင့်ဘေးလွရာကိုတင်းကျောက်နေကြရတဲ့မြန်မာပြည်သားတွေအပါအဝင်ရေပြည်ဒုက္ခတွေအနေနဲ့လည်းဘယ်တော့မှကိုယ်အိမ်ရှိရာကိုပြန်ရမယ်ဆိုတာမသိနိုင်ကြသေးတဲ့အခြေအနေတွေကိုမတ်စုမြင့်မောင်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင
်ဗျ။ Texas ပြည်နယ်ကယ်ရိုရန်ဒေသဘက်ကနေအင်အားဖြင့်အဆင့်၄ Hurricane မုန်တိုင်းအဖြစ်တောက်ချာနေကဝင်ခဲ့တဲ့ Harvey မုန်တိုင်းကိုအပူပိုင်းမုန်တိုင်းအဆင့်လျှော့ချခဲ့ပေမဲ့မိုးတီးထန်စွာရွာသွန်းမှုကြောင့် Houston မြို့နဲ့အနီးအနားဒေသတော်တော်များများမှာရေကြီးနေပါတယ်။တောက်ချာနေတဲ့ကဆာလို့ရေကြီးမှုဒဏ်ကြောင့်နေအိမ်တွေမှာတောင်တင်နေကြသူ2000ကျပ်မင်းလေးကိုကယ်တင်ခဲ့ရပြီးနောက်ထပ်ရေပြည်ဒုက္ခတွေရာနဲ့ချီကိုလည်းအများဆုံးကယ်ဆယ်နိုင်ဖို့ကြိုးစားဆောင်ရွက်နေတယ်လို့ Houston မြို့ရဲတပ်ဖွဲ့ကတင်းလာနေအစောပိုင်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မိုးရေချိန်စံချိန်တင်လောက်အောင်မိုးရွာသွန်းပြီးရေကြီးနေတဲ့အတွက်ကုန်ကြီးကယ်ဆယ်ရေးတွေနှောင့်နှေးနေပါတယ်။တချို့နေရာတွေမှာ3ဒေလောက်ရေကြီးနေပြီးတော့တချို့နေရာတွေမှာတော့နေအိမ်ခေါင်းမိုးတွေနားအထိကိုရေကြီးနေပါတယ်။နောက်ထပ်မိုးရွာသွန်းပြီးရေချိန်ညင့်တက်လာအောင်မယ်လို့လည်းသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုမှစတုတ္ထမြောက်လူဦးရေအထူးထပ်ဆုံးဟျူစတန်မြို့မှာရေပြင်းသင့်သူ3000ထက်မနည်းရှိမယ်လို့ခန့်မှန်းထားပါတယ်။တင်းနှာနေအစောပိုင်းကတော့ဟျူစတန်မြို့သားကဘေကန်နဲ့အက်ဒစ်စ်ရေကာတာနှစ်ခုကိုဖြည်းဖြည်းချင်းဖွင့်ချပြီးရေတွေကိုဖောက်ချခဲ့ရပါတယ်။ဟာဗီမုန်တိုင်းတံကြောင့်တက်ကဆစ်ပြည်နယ်ထဲမှာနောက်ထပ်မိုးရွာသွန်းမှုတွေမြေကြီးညင့်တက်မှုတွေနဲ့ရေကြီးမှုတွေဆက်ရှိနေလိမ့်အောင်မယ်လို့ပြည်내တာဝန်ရှိသူတွေကသတိပေးထားပါတယ်။မုန်တိုင်းဆဲသွားပြီမဲ့အန်ဒီရယ်ကမလွတ်သေးဘူးလို့အမိမြေလုံးလုံးရေးယာယီဝင်ကြီးအီလိန်ဂျူကလည်းအခုလိုသတိပေးပါတယ
်။ While the hurricane force winds have diminished, I want to stress that we are not out of the woods yet, not by a long shot.Harvey is still a dangerous and historic storm.
Harvey ကိုနိုင်ကြရေပြင်းတိုက်ခိုက်မှုတွေမရှိတော့ပေမဲ့ကျမတို့အနေကနေမလွတ်သေးဘူးဆိုတာကိုအလေးနဲ့ပြောချင်ပါတယ်။အမျိုးသားမိုးလေဝသဌာနရဲ့ခန့်မှန်းချက်တွေအရ Harvey ဟာအန်ဒီယန်ရှိတဲ့တမိုင်းဝင်မုန်တိုင်းအဖြစ်ရှိနေသေးပါ။လာမယ့်ရက်ပိုင်းတွေအတွင်း Houston မြို့တစ်ဝိုက်မှာမိုးရေချင်းနှစ်ပေလောက်ရွာသွန်းနိုင်ပြီးတော့ Texas ပြည်နယ်တောင်ပိုင်းနဲ့အရှေ့တောင်ပိုင်းနေရာတော်တော်များများမှာအသက်အန္တရာယ်ရှိတဲ့ရေကြီးမှုတွေဖြစ်နိုင်ပါတယ်။ဒီလိုအခြေအနေကြောင့်တောက်ချာနေမုန်တိုင်းမဝင်ခင်တည်းက Texas ပြည်နယ် Austin မြို့မှာရှိတဲ့တီရကူဗုဒ္ဓဝိဟာရမှာခိုးလုံနေတဲ့မတ်မူးလိုကသူဘယ်တော့အင်ပြန်နိုင်မလဲမသိသေးဘူးလို့ VOA မြန်မာပိုင်းကပြောပါတယ်မတ်မူးလိုတို့မိသားစုကတော့မုန်တိုင်းဝင်ခဲ့တဲ့ Port Lavaca ကယိုရမ်မြို့ကဖြစ်ပါတယ
်ဘယ်တော့ပြန်ရမလဲလို့မသိနေဘူးလေအခုအမအိမ်မှာလည်းဆိုင်တော့လေပြူလားမပြူတော့လားဟိုအမမသိသေးဘူးအမတို့ကလည်းတောက်ကြနေရလဲအမဒီမှာရောက်တယ်အခုအထီးကိုပြန်ရတယ်မူဒန်းကလည်းအများကြီးလာတယ်ဟိုပုလပ်ပုခါမှာဟိုဒီနေကျစီလို့ရှိတော့မူဒန်းကလည်းအကြီးကျယ်ရှိတယ်
အဲ့တော့အမတို့အိမ်ဘာဖြစ်သွားလဲဆိုအခုလောလောဆယ်မသိသေးဘူးပေါ့
မသိသေးဘူးဟိုအခုအထီးမသိသေးဘူးအမကလည်းမပြန်မရောက်လို့ရှိတော့အမမသိသေးဘူ
းဟုတ်အခုအမအဲ့တော့မိသားစုဘယ်နှစ်ယောက်နဲ့လာပြီးတော့ဘုန်းကြီးကျောင်းမှာလာခိုးလုံနေတာပါလဲ
အမတို့မိသားစုကလည်း9ယောက်ရှိသေးတယ်အားလုံးလို့ဆိုရင်တော့တူလို့ဆိုရင်တော့အကောင်လုံးလို့ဆိုရင်တော့30နဲ့ရှိ
မမူးလိုလိုမိသားစုအပါအဝင်တင်းမိသားစုပဲစုစုပေါင်း38ယောက်ဟာတည်တကူဗုဒ္ဓဝိဟာရမှာခိုးလုံနေကြတာဖြစ်ပါတယ်ဒီမိသားစုတွေအနေနဲ့နောက်ထပ်ရက်ပိုင်းအထိနေရပြန်နိုင်ကြအောင်မှမဟုတ်ဘူးလို့တည်တကူဗုဒ္ဓဝိဟာရကျောင်းနိုင်ကဆရာတော်ဒေါက်တာဦးတစ္ဆာညာနာကမိန့်ပါတယ်
ဦးလေးထင်တာတော့နောက်ထပ်တမကြီးဟိုဟာ3ရက်4ရက်လောက်တော့အနည်းဆုံးသူတို့စောင့်ကြည့်ရလေဦးမယ်။ဒါတော့ဆိုတော့မုံမိုင်းရဲ့အစီအနေကလောလောဆယ်မှာတော့ဟိုဒီဒီနေ့အစီအနေနေထားရဆိုရင်မိုးလည်းမရွာတော့ဘူး၊လေလည်းမတိုက်တော့ဘူး။ဒါပေမဲ့လို့အဲမုံတိုင်းတကြော့ပြန်လာဦးမယ်ဆိုတဲ့သတင်းတွေကလည်းရှိနေတော့လောလောဆယ်တော့အဲ့ဒီသတင်းတွေပေါ်မှာပဲနားထောင်ပြီးတော့သူတို့အဲ့ဒါ3 4ရက်လောက်တော့တမကြီးဒီမှာနေလေဦးမယ်သူတို့လေ
။တခြားဟောအရှင်ပြတခြားမြန်မာရောမုန်တိုင်းလမ်းကြောင်းကျတဲ့နေရာတွေမှာဗမာပြည်ဘယ်လောက်လောက်ရှိရလို့အရှင်ပြတို့သိရတယ်ဗျာ
။အဲအဲ့ဒါတော့ဘုံဘုံအသေးချာမသိရဘူးဆိုမှ။
တိရကူဗုဒ္ဓဝိဟာရကျောင်းကိုက်ကဆရာတော်ဒေါက်တာဦးတစ္ဆာညာနာက VOA မြန်မာပိုင်းကိုမိန့်ကြားခဲ့တာဖြစ်ပါတယ်။ Texas ပြည်နယ်ထဲမှာစီးဆင်းနေတဲ့ Colorado မြေကြီးဟာလည်းနှစ်ပေါင်းများစွာအတွင်းမှာစံချိန်တင်အောင်မြင့်တက်နေတဲ့အတွက်မြစ်ဖြတ်စီးဆင်းနေတဲ့ Austin မြို့ပြည်နာကမြို့တွေမှာရေကြီးနိုင်တဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်။ Texas ပြည်နယ်ထဲမှာမုန်တိုင်းတံကြောင့်တိတ်ဆုံးသူ၈ယောက်ထက်မနည်းရှိတယ်လို့ပြည်내အာဏာပိုင်တွေကပြောပါတယ်။ကုညီကယ်ဆယ်ရေးလုပ်ငန်းတွေလုပ်ဖို့အတွက် အမျိုးသားအရန်တပ်ဖွဲ့ဝင်12,000ကိုလည်း Texas ပြည်နယ်ထဲမှာဖြန့်ချထားလိုက်ပြီလို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတင်းလာနေမှာကြေညာခဲ့ပါတယ်သမရဒေါ်နယ်ထရမ့်လည်းမုံတိုင်းထံခံထားရတဲ့နေရာတချို့စီကိုဒီကနေ့အင်္ဂါနေ့မှာတွားရောက်မှာဖြစ်ပါတယ်။မုံတိုင်းထံခံထားရတဲ့ Texas နဲ့ Louisiana ပြည်နယ်ကပြည်သူတွေနဲ့ American ပြည်သူတွေတသားရဲ့ရှိတယ်လို့သမရဒေါ်နယ်ထရမ့်ကတင်းလာနေတုန်းကပြောကြားခဲ့ပါတယ်ရှင်။